Ich habe heute unsere wachsende Sorge um Stabilität und Frieden in der Region angesprochen. China hat hier eine besondere Verantwortung.
ဒေသရင်းတည်ငြိမ်ရေးအပေါ်စိုးရိမ်မှုတွေတိုးလာနေတဲ့ကိစ္စကိုသူပြောကြားခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံမှာအထူးတာဝန်ရှိပါတယ်။အမေရိကန်နဲ့တခြားနိုင်ငံတော်များများလိုပဲတရုတ်တပြည်တော်မှုကိုဂျာမနီကလက်ခံပါတယ်။တစ်ချိန်တည်းမှာထိုင်ဝမ်အခြေအနေအပြောင်းအလဲဖြစ်မဲ့ကိစ္စမှန်သမျှငြိမ်ချမ်းချမ်းဖြစ်ရမယ်။နှစ်ဦးနှစ်ဖက်သဘောတူညီရမယ်ဆိုတာကိုလည်းရှင်းရှင်းပြောကြားခဲ ဆက်ရေးမှာသဘောထားအမြင်မတူတဲ့အကြောင်းအရာတွေကိုထဲထဲဝင်ဝင်အပြန်အလှန်ဆွေးနွေးနိုင်တာကောင်းတယ်လို့သမရစီနဲ့တွေ့ဆုံစဉ်မှာသူကပြောကြားခဲ့ပါတယ်။လက်ရှိနိုင်ငံကအခြေအနေတွေဟာရှုပ်ထွေးပြီးတော့ကြိုတင်ခန့်မှန်းလို့မရတဲ့ NDA တွေစိန်ခေါ်မှုတွေနဲ့ပြောင်းလဲနေတယ်လို့တရုတ်သမ္မတရှီကလည်းပြောကြားပါတယ်။ဩစာညောင်းတယ်လို့သတ်မှတ်ခံထားရတဲ့တရုတ်နဲ့ဂျာမနီနှစ်နိုင်ငံအနေနဲ့ကမ္ဘာကြီးငြိမ်းချမ်းရေးနဲ့အဖွံ့ဖြိုးတိုးတက်ရေးကိုအတူလက်တွဲဆောင်ရွက်သွားတဲ့နယ်လို့လည်းတရုတ်သမ္မတရှီကဂျာမနီဝန်ကြီးချုပ်ရှော့စ်နဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာဂျာမနီကယူကရိန်းဘက်ကထောက်ခံပံ့ပိုးနေပြီးတော့တရုတ်နိုင်ငံကတော့ရုရှားဘက်ကရပ်တည်နေပုံရချိန်မှာအခုလိုကောင်းဆောင်နဲ့ဦးတွေးဆောင်ခဲ့ကြတာပါလူအခွင့်ရေးဟာလူသားအလုံးနဲ့တက်ဆိုင်တဲ့အရာဖြစ်ကြောင်းနဲ့ရုရှားအပေါ်တရုတ်ရဲ့ဩဇာညောင်းမှုကိုအသုံးချပြီးတော့ကမ္ဘာငြိမ်းချမ်းရေးအတွက်ရုရှားကိုတိုက်တွန်းတဲ့လို့တရုတ်သမ္မတရှီကိုပြောကြားခဲ့ပါတယ်လို့ဂျာမနီဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်